အမေရိကန်နိုင်ငံမှာ2012ခုနှစ်အကုန်ပြီးသားဆောင်ရွက်ရမယ်အစိုးရရဲ့အသုံးစရိတ်လျှော့ချဖို့နဲ့အခွန်ငွေတိုးကောက်ဖို့ကိစ္စတွေကိုနိုင်ငံခေါင်းဆောင်တွေဆွေးနွေးညှိနှိုင်းနေကြရမှာသဘောတူညီမှုရဖို့နှီးဆက်လာပြီလို့သိရပါတယ်ညှိနှိုင်းဆွေးနွေးမှုတွေအကြီးအကျယ်လုပ်ဖို့လိုအပ်နေသေးပေမဲ့အခြေခံသဘောတူညှိနှိုင်းချက်တခုလာမယ့်သတင်းပတ်ထဲမှာရနိုင်ခြေရှိနေပါတယ်တကယ်လို့အမေရိကန်သမ္မတအိုဘားမားနဲ့ Republican အတိုက်ခံနေအနေနဲ့ကွန်ဂရက်လွှတ်တော်မှာအသေးစိတ်အချက်တွေဆက်ပြီးတော့ဆွေးနွေးဆောင်ရွက်ဖို့ရှိနေမယ်ဆိုရင်တောင်သဘောတူညီချက်မူကြမ်းတစ်ရက်ကိုအင်္ဂါနေ့မှာချမှတ်နိုင်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားပြန်အရွေးခံရဖို့အတွက်ကျင်းပခဲ့တဲ့မဲဆွေပွဲတစ်လျှောက်မှာတစ်နှစ်ကိုဝင်ငွေဒေါ်လာ2,000,000,000ခွဲအထိရှိတဲ့ကျွေးဝတဲ့အိမ်ဆောင်စုတွေကိုအခွန်တိုးကောက်ဖို့အမေရိကန်သမ္မတကတောင်းဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့အခုတော့ဒီမိုကရက်ပါတီဝင်သမ္မတအိုဘားမားကတစ်နှစ်ကိုဝင်ငွေ4,000,000,000အထိရှိတဲ့အိမ်ဆောင်စုတွေကိုပါခွန်တိုးမကောက်ဘဲနေဖို့သဘောတူမယ်လို့ပြောဆိုပါတယ် Republican Party ဝင်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ကတော့တစ်နှစ်ဝင်ငွေတသန်းရှိတဲ့ American အိမ်ဆောင်စုတွေကိုပါအခွန်တိုးမကောက်ဘဲကင်းလွခွင့်ပေးခြင်းနဲ့လို့တောင်းဆိုညှိနှိုင်းနေတာဖြစ်ပါတယ်အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ရဲ့တောင်းဆိုမှုနဲ့ပတ်သက်လို့အောက်လွှတ်တော်ကအတည်ပြုခဲ့ရင်တောင်းမှအထက်လွှတ်တော်ကပယ်ချမှာဖြစ်တယ်လို့ Democratic Party ဝင်တွေဩဇာလွှမ်းမိုးတဲ့အထက်လွှတ်တော်ရဲ့ခေါင်းဆောင် Harry Reid ကတုံ့ပြန်ပြောဆိုပါတယ် Republican Party ဝင်နေတောင်းဆိုတဲ့အငိမ့်စားအစိုးရဝန်ထမ်းတွေရဲ့ပင်စင်စည်းိတ်ဖြတ်တောက်လျှော့ချဖို့ကိစ္စအတွက်လစာနှစ်တိုးတွက်ချက်တဲ့နေရာမှာပင်စင်မှုလုပ်ပေးတဲ့နီးနဲ့ဆောင်ရွက်ဖို့သမ္မတကသဘောတူတယ်လို့သိရပါတယ်။လာမယ့်ဆယ်စုနှစ်ထဲမှာအခွန်တိုးကောက်မယ့်ပမာဏကိုလည်း 1.4 trillion အစား 1.2 trillion အထိလျှော့ပေးပြီးတော့သမ္မတကညှိနှိုင်းခဲ့ပါတယ်။